ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်စ်ပစာဒေသမှာရေကြီးနေတာနဲ့မျှဘာလူခါလီဒုက္ခသည်စခန်းမှာလည်းဒီနေ့ရေတွေပြည့်ပြီးနေအိမ်တွေထဲထိဝင်နေတဲ့ရေတွေကိုတက်နိုင်သမျှရှင်းထုတ်ပြနေကြရပါတယ်။ဇူလိုင်လ29ရက်အင်္ဂါနေ့ကတော့မုတ်သူမိုးအပြင်းထန်ရွာလာကြောင်းဒုက္ခသည်စခန်းတွေမှာရေကြီးပြီးမြေပြိုတဲ့အတွက်ကလေးငယ်တွေပါဝင်ရိန်ဂျာဒုက္ခသည်6ယောက်ထဲမှနေသေဆုံးခဲ့ပြီးအများပြထင်အားရခဲ့ပါတယ်။ရိန်ဂျာဒုက္ခသည်တွေဟာတောင်ကုန်းတွေပေါ်မှာတောင်ဆောင်တွေပေါ်မှာအများဖြင့်ဝါရီပလတ်စတစ်အကာရံတွေနဲ့ဆောက်လုပ်ထားတဲ့တဲအိမ်တွေမှာနေထိုင်ကြရတဲ့အပြင်ရေကြီးတာကြောင့်နေထိုင်မှာပိုပြီးဒုက္ခရောက်နေကြရပါတယ်2019ခုနှစ်ကရခိုင်ပြည်နယ်မှာစစ်တကနိုင်ငံရှင်းလင်းရေးလှုပ်တာကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ပစာဒေသကိုထွက်ပြေးသွားတဲ့ရိန်ဂျာမွတ်စလင်ဒုက္ခသည်ရေအတွက်တသန်းနီးပါးရှိမယ်လို့ကုလသမဂ္ဂနဲ့လူခွင့်အဖွဲ့တွေကခန့်မှန်းထားပါတယ်အဲ့ဒီဒုက္ခသည်တွေဟာကမ္ဘာအကြီးဆုံးဒုက္ခသည်စခန်းလို့ခေါ်တဲ့ကောက်ဆက်ပစာခရိုင်ကဒုက္ခသည်စခန်းတွေမှာစုပြုံပြီးချက်တဲစွာနဲ့နေထိုင်နေကြရဆဲဖြစ်ပါတယ်မြန်မာစစ်ကောင်စီကတော့ Ranger လို့ခေါ်ဆိုတာကိုအသိမှတ်မပြုဘဲ Ranger ဆိုတာမရှိဘူးလို့တော့မှအာဏာသိမ်းစစ်ကောင်စီအောင်ဗိုလ်ချုပ်မှုကြီးမေအောင်လည်းကပြောထားဖူးပါတယ်